အီတလီနဲ့မြန်မာနှစ်နိုင်ငံကြားစီးပွားရေးဖွံ့ဖြိုးတိုးတက်ရေးနဲ့ရှေးဟောင်းအမွေအနှစ်ထိန်းသိမ်းရေးကိစ္စတွေမှာတိုးမြင့်ပူးပေါင်းဆောင်ရွက်သွားကြဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့အီတလီဝန်ကြီးချုပ်ပေါလိုဂျန်ဒလီနိုတို့ဆွေးနွေးခဲ့ကြပါတယ်သူရဲ့ဒီနောက်ဆုံးဒီအီတလီခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့မေလ4ရက်ကြာသပတေးနေ့တုန်းကဒေါက်ဆန်းစုကြည်ဟာအီတလီဝန်ကြီးချုပ်နိုင်ငံသားရေးဝန်ကြီးတို့အပြင်ပုတ်ရဟန်းမင်းကြီးတို့နဲ့လည်းတီးခြားစီတွေ့ဆုံခဲ့တယ်လို့အီတလီအထက်လွှတ်တော်မှလည်းမေကွန်းပြောကြားခဲ့ပါတယ်။မဆုမြတ်မွန်ကအပြည့်စုံကိုဆက်ပြီးပြောပြမှာပါရှင်
။အခုလက်ရှိဗြိတိန်နိုင်ငံမှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာလန်ဒန်မြို့တော်ဆီမလာခင်ကြာသပတေးနေ့ကအီတလီဝန်ကြီးချုပ်ပေါလိုဂျန်တီလိုနီနဲ့တွေ့ဆုံခဲ့ပါတယ်။ကီဂျီနန်းတော်မှဝန်ကြီးချုပ်ဂျန်တီလိုနီကဒေါက်ဆန်းစုကြည်ကိုဂုဏ်ပြုတက်ဖွဲ့နဲ့လက်ခံကြိုဆိုခဲ့တာပါ။နှစ်နိုင်ငံကြားဆက်ဆံရေးခိုင်မာဖို့နဲ့အီတလီကမြန်မာနိုင်ငံအတွက်အကူအညီတွေပေးဖို့ကိစ္စဆွေးနွေးခဲ့ကြတယ်လို့အီတလီမြန်မာချစ်ကြည်ရေးအဖွဲ့ဥက္ကဋ္ဌကာလိုဖရာရီကအခုလိုပြောပြပါတယ
် The topic of the meeting with the Prime Minister Gentiloni centered towards the empowering of the cooperation between the Italian state and Myanmar
ဝန်ကြီးချုပ်ဂျန်တီလိုနီနဲ့တွေ့ဆုံရမှာအီတလီမြန်မာဆက်ဆံရေးတိုးတက်ဖို့နဲ့ပူးပေါင်းဆောင်ရွက်မှုတိုးမြှင့်ရေးကိစ္စတွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံကလည်းအဆက်ပြေးကနာတူတရေးအပိုင်းအတွက်အီတလီကထောက်ပံ့ကူညီဖို့ဆီဟောင်းအဆောက်အဦနဲ့ယဉ်ကျေးမှုအမွေအနှစ်ထိန်းသိမ်းရေးမှနာမည်ကျော်တဲ့အီတလီကမြန်မာနိုင်ငံရဲ့ဆီဟောင်းအမွေအနှစ်ထိန်းသိမ်းရေးအတွက်ကျွမ်းကျင်မှုအကူအညီပေးဖို့ဆွေးနွေးခဲ့ရပါတယ်။ဒါအပြင်စီးပွားရေးပူးပေါင်းဆောင်ရွက်မှုအပိုင်းတိုးမြှင့်ရေးအတွက်လည်းဆွေးနွေးခဲ့ရပါတယ်။အီတလီကုမ္ပဏီတွေနဲ့မြန်မာနိုင်ငံကစီးပွားရေးစုံဦးတည်ထောင်သူတွေတွဲဆုံတဲ့အလို့ယုံဆွေးနွေးပွဲကိုအီတလီနိုင်ငံရဲ့ဌာနရဲ့စီစဉ်ပေးမှုနဲ့မကြခင်ကပဲလုပ်ခဲ့တယ်ဆိုတော့စီးပွားရေးပူပေါင်းဆောင်ရွက်မှုဘက်မှလည်းတိုးတက်နေပုံရပါတယ်။အီတလီနဲ့မြန်မာကြားရင်းနှီးတဲ့ဆက်ဆံရေးရှိတဲ့အပေါ်ဒေါက်ဆန်းစုကြည်ကဆွေးနွေးပွဲပြီးမှအသီးမှတ်ပြုပြောခဲ့ပါတယ
်။ဒါကတော့အီတလီဝန်ကြီးချုပ်ပေါလိုဂျန်တီလိုနီနဲ့ဒေါက်ဆန်းစုကြည်တွေ့ဆုံခဲ့ကြခြင်းဆွေးနွေးခဲ့ကြတဲ့အကြောင်းတွေဖြစ်ပါတယ်။မေလ၄ရက်နေ့မှာပဲအီတလီနိုင်ငံကြားရေးဝန်ကြီးအန်ဂျယ်လီနိုအယ်ဖာနိုနဲ့တွေ့ဆုံပွဲမှာတော့ရခိုင်ပြည်နယ်ကအခက်အခဲတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြင်းငြင်းရေးဆောင်ရွက်နေတဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ဒီမိုကရေစီအသွင်ပြောင်းနေတဲ့မြန်မာနိုင်ငံမှာပြည်ဝပြီးအလုံးပါဝင်နိုင်တဲ့ဒီမိုကရေစီစနစ်ကိုတည်ဆောက်နိုင်ရေးအတွက်စိန်ခေါ်မှုတွေရှိနေတယ်ဆိုတာကိုအီတလီကသိတဲ့အကြောင်းနိုင်ငံသားရေးဝန်ကြီးအယ်ဖာနိုကဒေါက်ဆန်းစုကြည်ကိုပြောခဲ့တယ်လို့အီတလီနိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။ကျင်းမာမှုတွေရောနေရေးအတွက်လူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးဟာအဓိကအရေးကြီးတဲ့အကြောင်းတွေအပြင်အုပ်ချုပ်ရေးကျေးလက်ဒေသဖွံ့ဖြိုးတိုးတက်ရေးရေရှည်တည်တံ့ခိုင်မြဲရေးပိုင်းဆိုင်ရာစီမံအုပ်ချုပ်ရေးယဉ်ကျေးမှုအမွေအနှစ်ထိန်းသိမ်းရေးအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေတိုးတက်ရေးတို့အပြင်လူမှုပတ်ဝန်းကျင်ကိုမထိခိုက်စေမဲ့ခီးသွွားလုပ်ငန်းတွေအတွက်အီတလီကမြန်မာနိုင်ငံကိုအကူအညီပေးမယ်လို့အီတလီနိုင်ငံသားရေးဝန်ကြီးအန်ဂျယ်လီနိုအယ်ဖာနိုကပြောကြားခဲ့ပါတယ်။ဒေါက်ဆန်းစုကြည်ဟာဗာတီကန်ကိုသွားရောက်ပြီးပုပ်ရဟန်းမင်းကြီးဖရန်စစ်နဲ့လည်းကြာသပတေးနေ့ကတွေ့ဆုံခဲ့ပါတယ်။မြန်မာနဲ့ဗာတီကန်နှစ်နိုင်ငံကြားမှာတန်တမာဆက်ဆံရေးတည်ထောင်ပြီးအပြန်အလှန်တန်ယုံတွေထားရှိဖို့သဘောတူခဲ့ပါတယ်။မြန်မာနိုင်ငံမှာရှိတဲ့ Roman Catholic အသင်းတော်ရဲ့အခမ်းကဏ္ဍကိုထောက်ခံတဲ့ဆရာကိုပုပ်ရဟန်းမင်းကြီး Francis ကယဟန်အမတ် Cardinal Charles Mambo ကိုတာဝန်ပေးအပ်ခန့်အပ်ပြသခဲ့ပြီးဖြစ်တယ်လို့ Carlo Ferrari ကပြောပါတယ်။အခုလိုတန်တမာဆက်ဆံရေးတရားဝင်ထူထောင်လိုက်တဲ့အတွက်ဘာသာရေးနဲ့လူမျိုးရေးလူနည်းစုတွေကိုစား Vatican ကငြိမ်းချမ်းရေးလုပ်ငန်းတွေဆွေးနွေးမှုတွေလုပ်နိုင်လိမ့်မယ်လို့ Mr. Ferrari ကပြောပါတယ်။
I think the role of church in Southeast Asia is quite important due to the fact that
ဆီရန်အရှမာ Roman Catholic ဘာသာဝင်တွေတူလာတဲ့အတွက်အသင်းတော်ရဲ့အခန့်ကဏ္ဍဟာအရေးကြီးတယ်လို့ထင်ပါတယ်။ဒါ့အပြင် Vatican နဲ့သံတမန်ဆက်ဆံရေးရှိတဲ့အတွက်မြန်မာနိုင်ငံမှာဒီမိုကရေစီစနစ်အပြည့်အဝကျင့်သုံးတဲ့နိုင်ငံဖြစ်လာရေးအတွက်လည်းအထောက်အကူဖြစ်မယ်ထင်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ခိုင်မာရေးအတွက် Catholic အသင်းတော်နဲ့ပုဗ္ဗဟံမင်းကြီးကတေဝင်လမ်းကြောင်းကနေပန်ပုကူနီနိုင်တော့မှဖြစ်ပါတယ်။ခရစ်ယာန်ဘာသာကိုကမ္ဘာတစ်ဝန်းကလူမျိုးပေါင်းစုံကိုးကွယ်နေကြတာပါ။မတူကွဲပြားတဲ့ကက်သလစ်ဘာသာဝင်လူမျိုးတွေတိုင်းရင်းသားတွေအကြဆွေးနွေးမှုတွေရဲ့အသိပညာတွေကိုမြန်မာနိုင်ငံကရရှိနိုင်ပါတယ်။ဒါအပြင်တေဝင်ဗက်တီကန်တာယုံရှိရဲ့အတွက်နောက်မှပိုပြီးထိထိရောက်ရောက်ကူညီနိုင်မှာဖြစ်ပါတယ်
။အီတလီခရီးစဉ်မှာဒေါက်ဆန်းစုကြည်ဟာအထက်လွှတ်တော်မှကျင်းပတဲ့နိုင်ငံတကာပါလီမန်အမတ်များညီလာခံမှလည်းအဖွဲ့မိန်ခွန်းပြောကြားခဲ့ပါတယ်။နိုင်ငံပြောင်းအခြေချသူတွေနဲ့အမျိုးသမီးများအရေးကိုအသားပေးဆွေးနွေးခဲ့ကြတဲ့ညီလာခံမှာဒေါက်ဆန်းစုကြည်ပြောကြားခဲ့တဲ့မိန့်ခွန်းနဲ့ပတ်သက်လို့လည်းအီတလီမြန်မာချစ်ကြည်ရဲ့အဖွဲ့ဥက္ကဋ္ဌကာလိုဖရာရီကအခုလိုပြောပြပါတယ
် She related the experience of migrants also in Myanmar for example
မြန်မာရွှေ့ပြောင်းအလို့သမားတွေရဲ့အခြေအနေနဲ့နှိုင်းယှဉ်ပြီးမိန့်ခွန်းပြောကြားသွားခဲ့ပါတယ်မြန်မာအင်းရင်ထိုင်းနိုင်ငံမှာရွှေ့ပြောင်းအလို့သမားသုံးဆန်းလောက်လုပ်လို့နေကြတဲ့အခြေအနေကိုသူကပြောသွားပါတယ်ဒါပြင်စပွဲတွေကြောင့် စီးပွားရေးအခြေအနေကြောင့်ကိုယ်ရည်သားကိုစွန့်ခွာနေကြသူတွေပုံမများလာနေချိန်မှာသူတို့ဘဝတွေတိုးတက်ရေးအတွက်ဘယ်လိုအဖြေရှာမလဲဆိုတဲ့အကြောင်းကိုလည်းဒေါန်ဆန်းစုကြည်ကထည့်သွင်းပြောကြားသွားပါတယ်။လူတွေထွက်သွားစရာမလိုအောင်အခြေအနေတွေဖန်တီးပေးဖို့ရွှေပြောင်းအခြေချသူတွေရောက်ရှိနေတဲ့နေရာတွေမှာအခြေအနေတိုးတက်အောင်လှုပ်ဆောင်ဖို့လိုတဲ့အကြောင်းတွေကိုလည်းပြောသွားပါတယ်။ဒါ့အပြင်သူတို့အပေါ်လူသားဆန်စွာအကူအညီပေးဖို့လိုတဲ့အကြောင်းတွေကိုလည်းပြောသွားပါတယ်။
ဒေါ်ဆန်းစုကြည်ဟာမေလ၄ရက်နေ့မှာပဲနှစ်ရက်ကြာအီတလီခီးစဉ်ကိုအဆုံးသတ်ပြီးဗြိတိန်နိုင်ငံကိုခရီးဆက်သွားပါပြီ။ဆယ်ရက်ကြာမဲ့ဗြိတိန်ခီးစဉ်အတွင်းမှာတော့ဗြိတိန်ဆိုရတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိသလိုမိသားစုအတွက်လည်းအချိန်ပေးမယ်လို့သိရပါပါရှင်။